ကနေ့ကမှရွှေပြောင်းလူသမားတွေမှတ်ပုံတရမဲ့အစီအစဉ်လေးတရက်ကိုစုရောကချမှတ်ပြီးတဲ့နောက်ပထမပတ်အတွင်းမှတ်ပုံတင်တဲ့ရွှေပြောင်းလူသမား2သိန်းတောင်မပြည့်ဘူးလို့ထိုင်းလူသမားဝန်ကြီးဌာနကပြောပါတယ်။မှတ်ပုံတင်မဲ့လူသမားရေအတွက်6သိန်းကနေ7သိန်းအထိရှိမယ်လို့ထိုင်းတာဝန်ရှိသူတွေကခန့်မှန်းထားတာပါ။တနင်္ဂနွေလုံးမှာဖွင့်ထားတဲ့မှတ်ပုံတင်ဌာနတွေမှာတနင်္လာနေ့ကလေးကဆိုရင်အလို့ရှင်ပေါင်း 9,800 ကျော်ကလူသမား3သိန်း 900 ကျော်တဲ့မှတ်ပုံတင်ခဲ့ကြတယ်လို့ထိုင်းလူသမားဝန်ကြီးဌာနကပြောပါတယ်။အပူနေလျှောက်ထားသူအများစုဟာဘန်ကောက်စမုတ်ဘရာကန်ရေယောင်ပတ်တန်ထာနီနဲ့နွန်ထာဘူရီဒေသတွေကဖြစ်ပြီးအများစုကမြန်မာလူသမားတွေဖြစ်ပြီးတော့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကလူသမားတွေလည်းပါဝင်ပါတယ်။အပူဒီနဲ့ထဲမှာလေယာဉ်လုပ်ငန်းကအများစုဖြစ်ပြီးအဲဒီနောက်မှာဆော့လူရီအစားအစာနဲ့အတွဲမကရောင်းချရေးလုပ်ငန်းအတူတူဝန်ဆောင်မှုလုပ်ငန်းစိုက်ပျိုးရေးဆက်ဆက်စီးပွားရေးလုပ်ငန်းတွေဖြစ်တယ်လို့ထိုင်းလူသမားဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။